ကမ္ဘာတစ်လွှားကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်လွန်ခဲ့တဲ့နှစ်လအတွင်းသတင်းသမားဒါဇင်နဲ့ချီတည်ဆုံးခဲ့ရပြီးဒီယောဂါနဲ့ပတ်သက်တဲ့သတင်းရယူရမှာသူတို့ဟာကိုကိုကိုမကူးဆက်အောင်အကာအကွယ်ကောင်းကောင်းမရှိတာကိုစိတ်မကောင်းစရာတွေ့ရတယ်လို့သတင်းလွတ်လပ်ခွင့်အဖွဲ့ကြီးကတောက်ကြနေမှာပြောပါတယ်။မေလ3ရက်တနင်္ဂနွေနေ့မှာကြာရောက်မဲ့ World Press Freedom Day နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာတန်ခင် PEC သတင်းသမားများအဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပြီးသတင်းသမားအများပြားဟာဒီကယောဂါဆင်ရသတင်းရယူရမှာသူတို့ကိုယ်တိုင်အန္တရာယ်တွင်းနဲ့ရောက်သွားပြီးယောဂါအကုဆက်ခံရသူအများပြားရှိနေတယ်လို့ပြောပါတယ်။မတ်လ1ရက်နေ့ကစပြီးနိုင်ငံပေါင်း23နိုင်ငံမှာသတင်းသမား55ဦးသေဆုံးခဲ့တာတွေ့ရကြောင်းနဲ့သူတို့အားလုံးဟာသတင်းရယူရင်ယောဂါအကုဆက်ခံရတာဟုတ်မဟုတ်တော့ဘူးလီမသိသေးဘူးလို့ PEC ဖွဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုကဘာတလွှားဒီယောဂါပိုအကုဆက်ခံရပြီးလူပေါင်း 2,300 ကျော်တည်ဆုံးနေရချိန်မှာတော့တချို့နိုင်ငံတွေကသတင်းဖြတ်တောက်မှုလုပ်တာအင်တာနက်ဖြတ်တောက်တာနဲ့သတင်းတောက်တွေကိုနှုတ်နေရောကိုထိလျောက်ပါအနှောက်ယှက်ပေးတာတွေတွေ့ရပြီးနိုင်ငံတကာသတင်းလွတ်လပ်ခွင့်နဲ့ကြောက်တဲ့ဒီသတင်းဘက်တွေမှာကျုံနေရတယ်လို့လည်းပြောပါတယ်